ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မြို့ကြီးရွာငံလမ်းမိုင်မှာဖျားဖူးရင်တစီပေ2000အနက်ရှိတဲ့6ထဲတိုးကြခဲ့တာကြောင့်လူ15ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ပါတယ်ဒီလမိုင်းမှာဖြစ်ပေါ်တဲ့ရင်မတော်တဆထိခိုက်မှုတွေထဲမှာဒီဖြစ်စဉ်ဟာအဆိုးဆုံးဖြစ်ပြီးတော့လမ်းကျော်မကျွမ်းကျင်တာကြောင့်ဖြစ်ကြောင်းသုံးသပ်သားတွေရှိနေပါတယ်ဒီသတင်းကိုတော့ POA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့တိမ့်မုတ်တော်တဲ့ဖျားဖူးရှင်ဟာရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဖြစ်ပြီးတင်းလာနေညနေပိုင်းကဖြစ်ပွားခဲ့တာပါဒီရင်မတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စဲရွာငံနဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စဲရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ
်။ကားအချင်းမှဖြစ်တာပေါ့နော်။အဲဒီဟာပြည်နယ်ကောင်လောက်ရှိတဲ့ကြောက်တွေတိတိရှင်းကြလာတယ်။ကားမျိုးစားကြတော့ဟာပေါ့ကျွန်တော်လိုက်ဆက်ပုံကိုပေါ့။လမ်းရတဲ့အတက်ဆင်းကြီးရဲ့အိုင်နာလေးအတက်ဆင်းကြီးရဲ့နေရာဖြစ်ဖြစ်တာကြတော့ကျွန်တော်တို့စကန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့။မင်းညာထုတ်ကြပါ။အထူးကအတီတယောက်ကဓာတ်ပေါ်ရီက15လောက်အသက်ရှင်ရလူနာ10ဦး။ကျမခွဲပြောရင်ဓာတ်ပေါ်ကြီးက35တပါ။ဟုတ်ယောက်ျားလေးကလေးအလောင်းနှစ်လောက်။ကျန်တဲ့ဆက်နဲ့ယောက်ကအမျိုးသမီးတွေကျွေးတာ။ဟုတ်အခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီ။အဲ့ဒါဓာတ်ပေါ်ကြီးက5စီး15လောက်တော့5စီးဆင်ပြီးတော့လုံနေ
။ထိခိုက်ဒဏ်ရာရသူ10ယောက်ရှိပြီး3ဦးကစိုးရင်ရကြောင်းနဲ့သူတို့ကိုဥဆုံးရွာငန်းစေးုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးစေးုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်။ရွာငံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပွားတဲ့ရင်မတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။အထူးကတော့ဖြစ်တဲ့ဟာတော်တော်များများတော့နံပါတ်1လမ်းကျော်မကျွမ်းကျင်လား။အဲဆိုတော့တောင်စင်းတောင်တက်များတယ်၊ခွေးရည်များတယ်၊အစင်းတက်တွေများတယ်လမ်းကျော်မကျွမ်းကျင်လား။တော်တော်များများဖြစ်တာကအဲ့မှောင်ငန်ကြီးပေါ့နော်။တဲ့နေမှောင်ငန်ကြီးလေးမှာအဲ့တော့ခွေးမမြင်ရ၊ပါမမြင်ရနဲ့လေ။နံပါတ်1ကအချိန်များလား။လမ်းကြောင်းမကြောင်းအချိန်များတော့ဖြစ်လို့ရှိရင်အကြောင်းတွေကိုတခါလေးတုတ်ကြပါလေ။ဒီဘက်လမ်းကအခုပြုတ်ပြင်းစဲပေါ့နော်ပြုတ်ပြင်းစဲဆိုတော့ဒီလမ်းချက်ထားတာပါ။တက်တရတော့မခင်ရသေးဘူးကြံသေးရလေ။အဲ့မဲ့လမ်းကျဲတယ်အဓိကတော့လမ်းကြောင်းမကျွမ်းလာပါဟုတ်။ဒါဖြစ်စဉ်တွေမှာတော့ဒီဖြစ်စဉ်ကတော့အစိုးရဆုံးဖြစ်စဉ်ပေါ့ဗျာ
။ရှင်တိမ်ပေါ့မှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခန့်မှန်းတာတွေလည်းရှိပါတယ်။ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှိစက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ
်ကျွန်တော်တို့အစင်းကရွာမှာပဲစီရင်နေတယ်ရွာကနှိစက်ရာလေးတွေကသွားနေတဲ့လိုက်ပါကျွန်တော်တို့အစင်းကလိုက်မွားရအောင်ဒီဝါလောက်၄နာရီလောက်မှာရွာကိုပြန်တယ်လိုက်ပြောတာပဲ
ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုသလိုရင်ပေါင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်။ဒီရင်တော်တစားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ်။